ဟုတ်ကဲ့ပါရှင်ဆစ်ဆိုးရကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုရာဇဝတ်ပုံမှန်တက်ပြီးတော့တရားစွဲဆိုတဲ့အခြေခံအကြောင်းရင်းကိုကြည့်ရင်နိုင်ငံရေးကြောင့်ဖြစ်နေတယ်လို့ပြည်ရင်းဥပဒေပြဋ္ဌာန်းချက်တွေအပေါ်မှာကြွမ်းကျင်သူတဦးဖြစ်တဲ့ရှင့်နေကြီးဦးအောင်သိန်းကပြောပါတယ
်နိုင်ငံရေးခေါင်းဆောင်တယောက်ကိုသူအရေးယူဆောင်ရွက်တဲ့အခါမှာဘယ်လိုအကြောင်းချင်းဟာစတင်ပေါ်ပေါက်ပြီးတရားစွဲဆိုလာလဲဆိုတာကျွန်တော်ကြည့်ဖို့လိုမယ်အဲ့တော့2003ခုနှစ်ဒီဘက်ကြီးကိစ္စကြီးပေါ်ပေါက်လာတယ်အဲ့ဒီဒီဘက်ကြီးကိစ္စကဘာကြောင့်ပေါ်ပေါက်လာလဲဒေါ်အောင်ဆန်းစုကြည်ရဲ့ Trinity ရဲ့အထွေထွေမှုဟာဒီစီယုံကြီးခီးစဉ်ဆင်းတယ်ဆိုတာပေါ်ပေါက်တယ်အဲ့စီယုံကြီးခီးစဉ်မှာဖြစ်ပေါ်လာတဲ့ပြဿနာအလုံးဟာနိုင်ငံရေးရဖြစ်ပေါ်တဲ့ပြဿနာတွေပဲလေညာအဲ့တော့အဲ့စီယုံကြီးခီးစဉ်ကနေဖြစ်ပေါ်လာပြီးနောက်ဆုံးပိတ်ကျွန်တော်တို့2003ခုနှစ်ဒီဘက်ကြီးမှာမာမဒေါ်အောင်ဆန်းစုကိုစပင်ပြီးတော့ထိမ့်သိမ့်ပြီးတော့ပထမ30ကကြီးနဲ့ထောင်မှာပို့ရဲ့နောက်30ခါကွင်းနဲ့အိမ်မှာ house arrest ကိုစားပြီးချုပ်လာတယ်အဲ့တော့ဒီဟာရဲ့အစင်တစ်ဆက်ကိုကြည့်လိုက်လို့ရှိရင်ဒီကွင်းဆက်တွေဟာနိုင်ငံရေးကမြစ်ဖြားခံပြီးပေါ်လာတဲ့ဟာတွေပဲအဲ့ဒီမြစ်ဖြားခံတဲ့ဟာတွေကဒီမှာဆုံးလားမဆုံးသေးဘူးနိုင်ငံရေးဆိုတာရှိနေဦးမှာနိုင်ငံရေးကြောင့်ပေါ်လာတဲ့ပြဿနာတွေကစတဲ့တဘူတူပွားတူပွားကြီးပေါ်လာတယ်ဒါတွေဟာပြစ်မှုကျူးလွန်ပါတယ်ပြစ်မှုကြောင့်ဖြစ်ပါတယ်ဆိုပြီးပြောလို့မရဘူ
းမြန်မာနိုင်ငံရဲ့အမျိုးသားပြည်လဲရင်ကြားစစ်ရေးမှာခေါင်းဆောင်မှုအခမ်းကဏ္ဍမှာပါနေတဲ့ဒေါ်အောင်ဆန်းစုကြည်ကိုစစ်အစိုးရကတရားစွဲတာဟာနိုင်ငံရေးပြဿနာဖြစ်တယ်ဆိုတာအထင်ရှားပေါ်လွင်နေပါတယ်လို့အကျိုးဆောင်ရှေ့နေတဦးဖြစ်တဲ့ဦးညံဝင်းကလည်းပြောပါတယ
်1988ခုနှစ်ကနေဒီနေ့ထိအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအတိမမှမပြုညင်းပယ်တဲ့တွေ့ဆုံဆွေးနွေးဖို့ညင်းပယ်တဲ့အမျိုးသားရင်ကြားစည်းရေးအတွက်ကျွန်တော်တို့ဘက်ကလမ်းဖွင့်လာတော့လည်းပဲတစ်ဖက်ကအဲ့ဒီဟာကိုအတိမမပြုမဆောင်ရွက်တဲ့တဒနာပဲ
ဒါဆိုရင်ဒေါ်အောင်ဆန်းစုကြည်အမှုနဲ့ပတ်သက်နေတဲ့နိုင်ငံရေးပြဿနာတွေကိုဘယ်လိုဖြေရှင်းသင့်ပါသလဲ။ဥအောင်သိရဲ့အမြင်ကတော
့နိုင်ငံရေးကဖြေရှင်းတယ်ဆိုရင်တော့သွေးဆုံဆွေးနွေးရေးပဲရှိတယ်ဒီဗျာ။လုံခြုံရေးကထိမ့်သိမ့်နေဆိုလဲဒီဆန္ဒပေါ်ထုတ်တဲ့သူကိုခေတ်ကထိမ့်သိမ့်ရုံပြီးလူရပြန်ဆွတ်ကြတာပါပဲ။ဒီလိုတသက်တကျွန်းချတယ်လို့နှိရှိချောင်းနန်းကြီးချတယ်လို့ဆိုတော့ရှိမှမရှိပဲနဲ့။ဒီလိုပဲဆန္ဒပြရဆိုဖားနေစီရဲ့ဒီပြည်နိုင်ငံတွေမှာလည်းဖားနေစီတာကျွန်တော်လည်းတွေ့နေတာပါပဲ။ပဲဖန်းနေစီအဲ့ဒီလိုထောင်ချလောက်တဲ့အစီအမျိုးကြီးလုပ်တဲ့ဆိုရဲဟာမျိုးကတကယ်ပြည်သူပစ္စည်းတွေအဖြစ်စီးတွေပါညာလုလာမှလာသူဆောင်ရွက်ကြတာပဲဒါမှနိုင်ငံရေးကဖြည့်ရှင်းဖို့လိုအပ်တယ်ဆိုတာလေနိုင်ငံတကာနဲ့အမြင်ရှိရသူဒီပြည်တွင်းမှာလည်းအဲ့လိုအမြင်ရှိရတာရှိတာပဲလေ
ဒေါ်ဆန်းစုကြည်ကိုဆွဲထားတဲ့အမှုဟာ1984ဖွဲ့စည်းပုံအခြေခံဥပဒေအရပြဋ္ဌာန်းထားတဲ့ပုံမှန်တွေဖြစ်တယ်လို့စစ်ဆိုးရတရားလိုရှင်းနေတွေဘက်ကတင်ပြထားပါတယ်ဒါဟာမြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေများဆိုင်ရာပြဿနာကြီးမားနေတာပေါ်လွင်နေတဲ့အကြောင်းဒေါ်ဆန်းစုကြည်ဘက်ကတရားရုံးမှာခုခံခြေပတ်ထားတာကိုဥညံဝင်းကအခုလိုရှင်းပြပါဗျာ
84ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ရှိအတည်ဖြစ်တယ်ဆိုတဲ့အနေနဲ့တရားလိုဘက်ကတရားစွဲတဲ့ထဲမှာပါနေတယ်အဲ့ဒါလိုပါတာက84ဥပဒေကိုတရားဝင်ဖြစ်သိမ်းတာမရှိဘူးဆိုတဲ့အပေါ်မှာသူတို့ကမူတည်တယ်အဲ့ဒါလိုဆိုရင်49လည်းဒီနေ့အထိတရားဝင်ဖြစ်သိမ်းတာမရှိဘူး84ကလည်းတရားဝင်ဖြစ်သိမ်းတာမရှိဘူးနောက်ဆုံး2008ဖွဲ့စည်းပုံအခြေခံဥပဒေလည်းအတည်ဖြစ်ပါတယ်လို့နတ်အဖအဥပဒေကိုလည်းလက်မှတ်ရေးထိုးပြီးထုတ်ထားတယ်အဲ့တော့ဒီတိုင်းဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေ3ခုဖြစ်နေတယ်ဒါနဲ့ပတ်သက်ပြီးတော့ဒေါ်အောင်ဆန်းစုကြည်က This is crisis of constitutions လို့အဲ့လိုပြောတယ်ဖွဲ့စည်းပုံအခြေခံဥပဒေများပြဿနာပေါ်နေတယ်အဲ့ဒါလို့ပြောတာပ
ါတစ်ဆက်တည်းပဲဒေါ်ဆန်းစုကြည်ဘက်ကခုခံခြေပဖို့တက်တေခေါ်ယူတဲ့အခါမှာမနစ်ကနေအိမ်ခြံထဲကိုရောက်လာတဲ့အမေရိကန်နိုင်ငံသားဂျွန်ရက်တော်ကိစ္စကိုဒေါ်ဆန်းစုကြည်ရဲ့ညွှန်ကြားချက်အရအာဏာပိုင်တွေကိုအကြောင်းကြားခဲ့တဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းဘာကြောင့်မပါဝင်ရသလဲဆိုတာကိုဥညံဝင်းကိုမေးကြည့်ပါတယ
်အဲ့ဒါလို့သတင်းပို့တဲ့အကြောင်းကိုလည်းတရားလိုဘက်ကသက်တည်တွေကိုယ်တိုင်ကထွက်သွားပြီအဲ့တော့ဒီကိစ္စကဘာမှအထူးတွေပြဿနာမရှိတော့ဘူးဒီလိုသတင်းပို့ခဲ့တယ်ဆိုတာအမှုမှာပေါ်နေပြီ
အကျိုးဆောင်ရှိနေဥညံဝင်းပြောသွားတဲ့ချက်ကိုကြည့်မယ်ဆိုရင်ဒေါ်ဆန်းစုကြည်အနေနဲ့သူရင်ဆိုင်နေရတဲ့အမှုအပေါ်မှာနိုင်ငံရေးအရခုခံခြေပနိုင်ဖို့ပုံပြီးအလေးထားကြောင်းတွေ့ရပါတယ်ရှင်